ဒီနေ့2018ခုနှစ်အတွက်ငြိမ်းချမ်းနိုဘယ်ဆုရောကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိင်မဲဆိုင်ရာအကြမ်းဖက်အနိုင်ကျင့်ခံရသူတွေကိုကျန်းမာရေးဆန့်ကျင်မှုပေးနေတဲ့တာပွားမီရဲ့ဆရာဝန်ဒန်နစ်မူဂွေဂင်းနဲ့ UN နိုင်ငံမှာ IS အစ္စလာမ်ဆွေးနွေးအုပ်စုရဲ့လိင်ဂျုံဖြစ်ကန်တွေလွတ်မြောက်လာသူရဲစီလူမျိုးလူခွေလူချသူနာဒီယာမူရက်တို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်စစ်ပွဲတွေနဲ့ပြည်ပကတ်တွေမှာလိင်မဲဆိုင်ရာအကြမ်းဖက်မှုတွေကိုလက်နက်တစ်ခုလိုအသုံးချနေရတယ်ကိုအဆုံးသတ်အောင်ကြိုးပမ်းမှုတွေအတွက်စုချီးမြှင့်မှုရွေးချယ်ကြတာဖြစ်တဲ့အကြောင်းလဲနော်ဝေးနိုင်ငံနိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ရေးကော်မတီကကြေညာချက်မှာဖော်ပြခဲ့တာပါစစ်ပွဲတွေနဲ့ပြည်ပကတ်တွေမှာလိင်မဲဆိုင်ရာအကြမ်းဖက်မှုတွေအဆုံးသတ်ရေးရှေ့ရန်ကနေဦးဆောင်ကြိုးပမ်းသူတို့ဖြစ်မူခွေခဲ့ရာပြည်တွင်းမှာရောနိုင်ငံတကာမှာပါထင်ရှားသူဖြစ်ပြီးတရားမျှတမှုဟာလူတိုင်းရဲ့တာဝန်ဖြစ်တယ်ဆိုတဲ့အခြေခံရည်တည်ချက်ကိုကင်ဆယ်ထားသူတို့ဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ဆရာဇွန်မှုရဲ့တားကောင်ဖြစ်ခဲ့မှုတဲ့မူရက်ကတော့အနိုင်ကျင့်ဆော်ဟခံခဲ့ရတာကိုရှက်ကြောက်ပြီးအမျိုးသမီးတွေနှုတ်ဆက်လေရှိတဲ့လူမှုအတိုင်းဝိုင်းရဲ့ကန့်သတ်ချက်တွေကိုလက်မခံခဲ့သူတို့ဖြစ်တယ်လို့ကိုယ်တိုင်ခံစားခဲ့ရတာတွေနဲ့တခြားသူတွေရဲ့ခံစားချက်တွေကိုပါထုတ်ဖော်ပြောဆိုရတဲ့ထူးခြားသူတို့ဖြစ်နေလဲကော်မတီရဲ့ကြေညာချက်မှာဖော်ပြခဲ့တာပါဒေါ်လာ1,300,000ရရှိမဲ့ဆေးဘက်ဆိုင်ရာနိုဘယ်ဆုယူဘဗေဒနိုဘယ်ဆုဓာတုဗေဒနိုဘယ်ဆုတွေကိုလည်းဒီသတင်းပတ်ထဲမှာပဲကြေညာထားပြီးစီးပွားရေးသိပ္ပံဆိုင်ရာနိုဘယ်ဆုကိုတော့ရှေ့သတင်းပတ်ထဲနဲ့မှာကြေညာမှာဖြစ်ပါတယ်ဆာပေဆိုင်ရာနိုဘယ်ဆုကိုတော့စူရီချေအဖွဲ့မှာလိမ်မဲဆိုင်ရာမဖွဲ့မရလုံးမှုရှုပ်တော်ပုံတွေကြောင့်ဒီနေ့မှာပေးရနိုင်မှာမဟုတ်ပါဘူး